ပြီးခဲ့တဲ့နိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှာရုရှားထောက်လိုင်းအေဂျင်စီတွေကနှောက်ယှက်ပြီးတာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရော့ခ်အိုဘားမားကရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်တာကိုရုရှားဘက်ကတော့အမေရိကန်တန်တမန်တွေကိုနင်းထုတ်သွားမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ကျွန်တော်တို့အနေနဲ့အမေရိကန်တန်တမန်တွေအတွက်ပြဿနာတွေဖန်တီးသွားမှာမဟုတ်ပါဘူး။ဘယ်သူကမှလည်းနင်းထုတ်သွားမှာမဟုတ်ဘူးလို့ရုရှားဆိုရကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတပူတင်ကပြောထားပါတယ်။အစောပိုင်းတုန်းကတော့အမေရိကန်တန်တမန်35ယောက်ကိုတိုင်းပြည်တွေကနေနင်းထုတ်ဖို့နဲ့မော်စကိုမြို့အနောက်ပိုင်းမှာရှိတဲ့တန်ယုံရဲ့အားလက်ရဲ့အပန်းဖြေအိမ်တွေနဲ့မော်စကိုမြောက်ပိုင်းမှာရှိတဲ့ကုန်ပစ္စည်းတူလောင်ယုံတွေကိုလည်းအမေရိကန်တန်ယာရှိတဲ့အသုံးပြုခွင့်ပိတ်ပင်ဖို့သမ္မတဗလာဒီမီယာပူတင်ကိုသူအကြံပြုခဲ့တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ပြောတာကိုကိုးကားပြီးတော့ရုရှားအင်တာဖက်စ်သတင်းအေဂျင်စီမှာဖော်ပြထားပါတယ်။အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ပေးခဲ့တဲ့အတွက်သမ္မတဥပမာကရုရှားထောက်လှမ်းရေးအဖွဲ့နှစ်ခုပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်သလိုရုရှားသံတမန်35ဦးကိုလည်းအမေရိကန်နိုင်ငံကထွက်ခွာဖို့အပြင်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ရုရှားပိုင်အစအဦးနှစ်ခုကိုလည်းပိတ်ပစ်လိုက်တာပါ။သမ္မတဥပမာကတော့နိုင်ငံတကာမှာအခိုင်အမာလက်ခံထားတဲ့စောင့်ထိုင်းရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီးအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့အတွက်ရုရှားပေါ်အခုလိုအရေးယူတာဟာတင့်တော်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောပါရခင်ဗျာ။